ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံနိုင်ရေးအစီအမံအနေနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဒီကနေ့မှသဘောတူလက်မှတ်ထိုးခဲ့ကြပါတယ်။1992ခုသဘောတူညီချက်တွေနဲ့အညီနေရစွန့်ခွာသွားသူတွေကိုစနစ်တကျစီစစ်လက်ခံတဲ့နေရာမှာလိုက်နာဆောင်ရွက်ရမယ်။အထွေထွေမူပေါင်းတွေမူဝါဒရေးရအစီအမံတွေကိုလည်းလက်မှတ်ထိုးခဲ့ကြတာဖြစ်ပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့မမေခါကတင်ပြပါမယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားတဲ့တိမ့်နဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေကိုပြန်လည်လက်ခံနိုင်ရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမစ္စတာအဒူဟာဆန်မာမုတ်အလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းဆွေတို့နိုဝင်ဘာ22ရက်နေ့ကနေပြည်တော်မှာဆွေးနွေးသဘောတူညီခဲ့ပြီးတဲ့နောက်မှာတော့ဒုက္ခသည်တွေပြန်လက်ခံရေးအစီအမံတွေကိုနိုဝင်ဘာ23ရက်နေ့ကြာတာပြည်နယ်မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။သဘောတူစာချုပ်ထဲမှာတော့1992ခုနှစ်သဘောတူညီချက်နဲ့အညီနေရဲစွန့်ခွာသွားသူတွေကိုစနစ်တကျစီစစ်လက်ခံတဲ့နေရာမှာလိုက်နာဆောင်ရွက်ရမယ့်အထွေထွေမူပေါင်းတွေမူဝါဒရေးရာအစီအမံတွေပါဝင်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးကိုဆက်သွယ်မေးမြန်းတာမှာတော့သူကအခုလိုပြောပြသွားတာပါ။အ
ဲ့မဲ့ဆုပ်တယ်နော်အဲ့ဒါလေးကြည့်လိုက်ပါလားအခုပဲတင်လိုက်တယ်ဟုတ်ဟုတ်အဲ့မဲ့ဒါလည်းပိုပြောမှာမဟုတ်ဘူးပိုပြောဖို့လည်းမရှိပါဘူး
။အိန္ဒိယနိုင်ငံတွေနဲ့ဖြစ်လာတဲ့အရေးကိစ္စတွေကိုနှစ်နိုင်ငံချင်းဆွေးနွေးညှိနှိုင်းပြီးမှဖြေရှင်းနိုင်မယ်ဆိုတဲ့ယက်တီချက်အတိုင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားချစ်ခင်ရင်းနှီးမှုကိုအခြေခံထားပြီးသဘောတူညီချက်ရအောင်လှုပ်ဆောင်နိုင်ခဲ့တာဖြစ်တယ်လို့လည်းကြေညာချက်ထဲမှာဆိုထားပါဗျ။အနောက်နိုင်ငံတွေနဲ့အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အဖွဲ့တို့ကဒီကိစ္စကိုနိုင်ငံတကာအရေးကိစ္စအဖြစ်ပုံဖော်ပြီးကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံမှာဆုံးဖြတ်ချက်တွေချခဲ့တာကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌကကြေညာချက်တွေထုတ်ပြန်ခဲ့တာတွေနဲ့ပတ်သက်လို့လေနိုင်ငံတော်အတိုင်ပင်ခံရုံးကြေညာချက်ထဲမှာဖော်ပြထားပါတယ်ခုလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒုက္ခသည်တွေပြန်လက်ခံရေးအစီအမံတွေကိုသဘောတူခဲ့တယ်လို့ပြောခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်သိပေးခြင်းမရှိသေးပါဘူးဒုက္ခသည်တွေပြန်လက်ခံနိုင်ရေးလုပ်ငန်းစဉ်တွေစတင်နိုင်မဲ့ခြေလမ်းစတင်လိုက်တာဖြစ်တာမို့တိုးတက်မှုဖြစ်တယ်လို့ရခိုင်အရေးစောင့်ကြည့်လေ့လာသူသတင်းစာဆရာဦးစီသူအောင်မြင့်ကတော့တုံ့တက်သွားပါတယ
်။စဉ်မှုရလာကြတော့ပရမတ်ချက်ကောင်းသွားပြီလေ။ဒီမူပေါင်းတို့အထွေထွေမူဝါဒတွေပါလေအဲ့လိုပေါ့နော်။အဲ့ဒါတွေတော့အစ်စ်ရပြီဆိုရင်နောက်အသေးစိတ်အချက်လက်တွေကိုဖတ်ပြီးတော့မခက်တော့ဘူးပေါ့။ဘာလို့ပြောဒီလိုပဲတစ်စစ်မီတစ်စစ်သွားရမှာပဲလေ။ဟိုအသေးစိတ်အချက်လက်တွေကိုတော့ရှင်းနိုင်ရင်လည်းတော့အဖြေရထွက်လာမှာပါ။အဲ့တော့အကျိုးကျေးဇူးကတော့နှစ်ခုရှိတာပေါ့နော်ပထမတစ်ခုကတော့ဂျမယာဒေးဘက်ကလည်းဘာဖြစ်ပြောဒါမြန်မာအစိုးရနဲ့ဒီချာညှိနှိုင်းပြီးတော့သဘောတူညီပြီးတော့အလုပ်လုပ်မယ်ဆိုတာဒီခါကျတော့ဒါကတော့ဒါကောင်းတဲ့လက္ခဏာပေါ့နောက်ဒုတိယတစ်ခုကတော့ဒီလိုမျိုးဘယ်အချက်နဲ့ရရောက်ပေါ့နော်ဟိုနားလည်မှုလက်မှတ်ထိုးနိုင်တဲ့အချက်တစ်ခုကိုရောက်လာတယ်ဆိုတာလည်းအဲ့ဒါကောင်းတဲ့ခေချပေါ့အသေးစိတ်ကြီးကြောင်းမယ်အသေးစိတ်ပြီးရင်တော့ဒီကိစ္စကြီးရတာပြီးအောင်မှာမဟုတ်ဘူးဟိုလက်တွေ့တကယ်တကယ်အဲ့ဒီအလုပ်ကြီးကိုအကောင့်ထဲပေါ်တဲ့ခါကျရဲ့ကျူတိုင်းနဲ့ပြဿနာတွေကလည်းပေါ်လာဦးမှာပဲဒါတွေလည်းအဲ့လိုပဲဖြေရှင်းသွားမယ်ပဲလို့ထင်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်တဲ့ချီထွက်သွားကြသူတွေနေရပြန်နိုင်ရင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားသဘောတူညီမှုရအောင်လုပ်ဖို့နိုင်ငံတကာကတိုက်တွန်းနေချိန်မှာပထမအဆင့်အနေနဲ့သဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တာဖြစ်ပါတယ်ရှင်